မင်္ဂလာပါခင်ဗျာဒီဒီမမတာတာစကားများအစီအစဉ်မှာ73ပါတီရဲ့ကာလုံစည်းဝေးခေါ်ဖို့တောင်းဆိုချက်ပုံမှန်66ကာကြီးနဲ့သတင်းစာလွတ်လပ်ခွင့်စတိုင်နဲ့ပတ်သက်လို့ပြောဆိုကြတဲ့စာစကားတချို့ကိုမှတ်သားမိတဲ့စကားတွေဖြစ်ပြန်ပြီးဖောက်သွင်းချခြင်းပါတယ်တောင်းဆိုထားတဲ့အတိုင်းကာလုံစည်းဝေးမခေါ်ယူပါကဥရီပေါင်တွေကနေရေစုံမိုးစုံလှုပ်ဆောင်သွားမယ်လို့ကြန့်ခိုင်ဖွံ့ဖြိုးရေးအပါအဝင်ပါတီ73ခုမှာလက်မှတ်ရေးထိုးထုတ်ပြန်ကြေညာခဲ့တဲ့အမျိုးသားဒီမိုကရေစီသစ်ပါတီကဥက္ကဋ္ဌဖြစ်တဲ့ဦးသိန်းကျောင်းကပြောလိုက်ပါတယ်နိုဝင်ဘာ28ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးနိုဝင်ဘာ29ရက်နေ့မှာ MCN သတင်းဌာနရဲ့တရားဆက်သွယ်မေးမြန်းရာမှာဦးသိန်းကျောင်းကအခုလိုပြောဆိုလိုက်တာဖြစ်ပါတယ
်ဒါအဲ့လိုစဉ်းစားနေပဲလေခြေကဥပဒေကိုနော်လိုက်လာမှာနိုင်ငံသားအလုံးရဲ့ပါဝင်ပြီးပြည်ခြေကဥပဒေကိုကာကွယ်အဓိကကာကွယ်ရမယ့်ပါဝင်ကတပ်မတော်ပါဝင်အဲ့တော့ခြေလာဦးနေတဲ့ဒီစစ်ကုံးမှုပြောတာကတော့နိုင်ငံသားနိုင်ငံပြောပိုင်မှုရှိတယ်။အဲ့တော့ကျွန်တော်တို့ကခြေလာဦးတွေထိန်းချုပ်မှုကိုတော့ကျွန်တော်တို့ခြေလာဦးတွေတောင်းဆိုရရေလုံးမုံလုံးလောက်သွားမှာပေါ့
ကားလုံးစည်းဝေးခေါ်ဖို့တောင်းဆိုတာဟာစစ်တပ်ကိုအာဏာတွန်းပို့ရရောက်မလားလို့စိုးရိမ်မိတဲ့အကြောင်းရခိုင်မျိုးသားပါတီ AMP ကပြည်သူ့တော်ကိုယ်စားလှယ်ဦးဦးလာဆောင်ပြောလိုက်ပါတယ်။73ပါတီကထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးနိုဝင်ဘာ29ရက်နေ့က RFA ကမေးမြန်းရမှာဦးလာဆောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ကိုစီအုပ်ချုပ်ပေါ်တော့လှုပ်ထုံလုံးကလည်းကာလုံစီသွားမှာပဲเนาะအဲ့တော့အချင်းနေရတော့ကာလုံကိုသွားလိုက်လို့ရှင်လဲဒါတက်ကိုလုံးဝပါဝါပေးတယ်လို့ဖြစ်သွားမှာเนาะเนาะတက်ရဲ့ပါဝါအကုန်လုံး absolute power ပြုတ်ပြီးတော့တကယ်ဟောဘယ်လိုခေါ်မလဲဟိုစစ်တက်အုပ်ချုပ်မှုပုံစံမျိုးရောက်တော့မှာလဲကျွန်တော်စိုးရိမ်တယ်အဲ့တော့ဒီ73ပါတီကနေပြီးတော့ကာလုံကိုခေါ်တဲ့နေဆိုတာဟိုစစ်တက်ထဲကိုအာဏာတွန်းပို့ရများပို့ရမှာရောက်သလားဆိုကျွန်တော်စဉ်းစားနေတယ်လာလာကျွန်တော်တို့စောင့်ကြည့်ရမယ့်ကိစ္စပဲဒါပေမဲ့တခုတည်ကြတာကတော့အဲ့ဒီစိတ်မြတ်ထဲမှာပါတဲ့အချက်လက်တွေကတော့ကျွန်တော်ထောက်ခံတယ်။ဘာလို့ဆိုတော့ဒါတကယ် general crisis ကြီးပဲဗျ။เนาะတော်တော်ကိုဦးသိန်းစိန်လက်ထက်မှာ၅နှစ်ကာလကတ်ထက်တူတော်တော်စူးစူးသွားပါခုနကပြည်တွင်းစစ်ကလည်းခင်ဗျာတကယ်ကိုတဟုံဟုံပြန်တောက်လာ။
တိုင်းပြည်ဟာအထွေထွေအကြက်တဲဖြစ်ပြီးတော့ဒုက္ခရောက်နေတာမဟုတ်ပဲစာထုတ်ပြန်တဲ့ပါတီခေါင်းဆောင်တချို့ရဲ့အကြက်တဲသာဖြစ်တယ်လို့ NLD ပါတီအတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်ကပြောလိုက်ပါတယ်။73ပါတီထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးနိုဝင်ဘာ29ရက်နေ့က DVB သတင်းဌာနကမေးမြန်းရမှာဦးဝင်းထိန်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။ဒုက္ခရောက်တော့မယ်လို့ခေါ်တာတိုင်းပြည်ကဒုက္ခရောက်စားမှာပေါ့ကွ။ဘာမှဒုက္ခမရောက်ဘူး။သူကဒုက္ခရောက်စီခြင်းတယ်။ပြီးတော့ဦးခမောင်ဆိုလို့ဦးသိန်းညွန့်လို့ဆိုတာလည်းနိုင်ငံရေးကဘာမှပြည်သူ့ကိုကူစားပြုတာမဟုတ်ဘူး။ပြည်သူ့ပြောမယ်ဒါသူတို့ပဲရှိတယ်။ပြည်သူ့လူဦးခမောင်ဆိုပြည်သူ့လူဦးသိန်းညွန့်ကာလောကကာလောခေါ်တာသူတို့လုပ်မို့ဒါအစိုးရလို့သမရလို့နိုင်ငံတော်တမင်္ဂလာလို့ခေါ်တော့ပါသေးတယ်။ဘယ်လိုပဲကြားလို့လို့ကောင်းအောင်အကြက်တည်းကသူတို့အကြက်တည်းသူတို့ဘာမှလွတ်လို့မရဘူးလို့နိုင်ငံရေးမှာဘာမှလွတ်လို့မရဘူးအကြက်တည်းအဲ့ဒါအကြက်တည်းကိုင်းစင်တာ
66ကာကြီးကိုသတင်းမီဒီယာတွေပေါ်မှာသုံးဆက်ပြီးအရေးယူတာတွေလှုပ်လာတာဟာလွတ်လပ်စွာပြောဆိုရေးသားခွင့်ကိုထိခိုက်စေတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဖွဲ့ဝင်ဦးမြင့်ကျော်ကပြောလိုက်ပါတယ်။66ကာကြီးကိုအသုံးပြုပြီးတော့သတင်းတောက်တွေကိုတရားစွဲတာဖမ်းဆီးတာတွေရှိလာတဲ့အပေါ်နိုဝင်ဘာ30ရက်နေ့က RFA ရဲ့မေးမြန်းရမှာဦးမြင့်ကျော်ကအခုလိုပြောရတာဖြစ်ပါတယ်
။ပြောမယ်ဆိုရင်တော့ဒီ66ကကြီးနဲ့မီဒီယာဆွဲတာတော့ဒါတော်တော်ကိုရုပ်ဆိုးတယ်ဒီဟာအစိုးရအတွက်လည်းဟိုမကောင်းတဲ့ပုံရိပ်ဖြစ်ပေါ်နေတယ်နဲ့ဒီဟာဟိုချင်းချင်းလင်းလင်းနားလည်တဲ့လို့ထင်ပါတယ်။ဟိုသတင်းမီဒီယာဖော်ပြမှုဒီ66ကကြီးနဲ့ဆွဲတာဒါသတင်းမီဒီယာချင်းချောက်မှုတစ်ခုလို့ဖြစ်နေပါတော့နော်။
66ကာကြီးဟာသဘောထားတင်းမာတဲ့အစိုးရတွေကအသုံးပြုတဲ့ဥပဒေဖြစ်ပြီးအခုအခါမှာအာဏာနဲ့ငွေကြေးရှိသူတွေအတွက်လက်နက်တပွဲဖြစ်လာပြီးစာနယ်ဇင်းလွတ်လပ်ခွင့်ကိုချိန်းချောက်လာနေတယ်လို့ NHK သတင်းဌာနကဦးသိရသွေးကပြောလိုက်ပါတယ်66ကာကြီးကိုအသုံးပြုပြီးသတင်းတောက်တွေကိုဖမ်းဆီးတာနဲ့ပတ်သက်ပြီးနိုဝင်ဘာ30ရက်နေ့က RFA ရဲ့မေးမြန်းရမှာဦးသိရသွေးကအခုလိုပြောရတာဖြစ်ပါတယ်
သဘောထားအရင်တင်းမာတဲ့အာဏာပိုင်တွေသုံးတယ်လို့ကျွန်တော်တို့နားလည်ခဲ့တာပေါ့တဖြည်းဖြည်းချင်းနဲ့အဲ့ဒီလိုပြန်မဟုတ်ပဲねဒါဟာဟိုအလွယ်တကူလူတယောက်ကိုထောင်ထဲကိုထည့်လို့ရတယ်ဆိုတာဟိုလုံနိုင်ကန်နေတဲ့လူတွေပေါ့တော့ငွေချေးရပဲဖြစ်ဒီအခွင့်အာဏာအရာပဲဖြစ်ဖြစ်တော့လုံနိုင်ကန်တဲ့လူတွေကလက်နက်တပွဲဖြစ်လာဆိုတော့ဟိုအစိုးရနဲ့ဒီမီဒီယာကြားမှာလည်းမဟုတ်လူလူချင်းကြားမှာပါဒါကအပြန်အလှန်တရားစွဲတဲ့ကိစ္စမျိုးတွေဖြစ်လာတဲ့အတွက်ကြောင့်မလို့ဒီ66ကာကြီးကတော့အကုန်လုံးကိုပြောဒီကျွန်တော်လက်လက်စွာပြောဆိုခွင့်တွေကိုထိပါနိုင်တယ်ထိပါချင်းချောင်းနေတဲ့အနေအထားမှာရှိပါတယ်
လာမယ့်အနှစ်20မှာမြန်မာနိုင်ငံကစင်ကာပူကိုကြိုတက်နိုင်အောင်စ조사တော့မယ်လို့ဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်။နိုဝင်ဘာ30ရက်နေ့ကစင်ကာပူနိုင်ငံစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံစကားပြောရမှာဒေါက်တာဆန်းစုကြည်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။စင်ကာပူလိုက်ရကသားကစင်ကာပူကောင်းဆောင်လီကွန်ယူပြောခဲ့တဲ့အနှစ်20အတွင်းမြန်မာနိုင်ငံကိုအပြိလိုက်နိုင်တယ်လို့ပြောခဲ့ဟူတာကိုအခုခါမှာပြောင်းလဲပြီးအနှစ်20အတွင်းမြန်မာနိုင်ငံကစင်ကာပူကိုကြိုနိုင်အောင်အကူအညီပေးကြပါလို့ပြောခြင်းကြောင့်ကောင်ဆန်းစုကြည်ကပြောကြားခဲ့တာဖြစ်ပါတယ်။ဒ ဒီတစ်ပတ်မှာအထူးကြေညာသတိထားမိတဲ့နောက်ထပ်စကားတစ်ခုကိုလည်းနောက်ဆုံးအနေနဲ့ပြောပြလိုပါတယ်။နိုင်ငံတော်မှာဘတ်ဂျက်လုံလောက်မှုမရှိတဲ့အတွက်လူတစ်ယောက်ကိုလက်ဖက်ရည်တစ်ခွက်ရှော့တောက်မဲ့မျှဝေခြင်းအစီအစဉ်ကိုစတင်ဖို့ရှိတယ်လို့စိုက်ပျိုးရေးမှူးမြူရင်းနဲ့ဆယ်မြောင်းဝန်ကြီးဒေါက်တာအောင်သူကပြောလိုက်ပါတယ်။ဒီဇင်ဘာတရနေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာလူတဦးချင်းစီကလက်ဖက်ရည်တစ်ခွက်ရှော့တောက်ပြီးတော့လက်ဖက်ရည်ပိုးထည့်ဝင်မဲ့အစီအစဉ်ကိုစိုက်ပျိုးရေးနဲ့မွေးမြူရေးဆယ်မြောင်းဝန်ကြီးဌာနကနေစပြီးတော့အကောင့်ထည့်ဖို့မယ်လို့ဒေါက်တာအောင်သူကပြောကြားခဲ့တာဖြစ်ပါတယ်
။အဲ့ဒါကတော့ကျွန်တော်တို့လူချို့ရဲ့တိုင်းနဲ့တိုင်းနေတဲ့ဆင်တွေရှိပါသေးတယ်ဒါပေမဲ့မကြမ်းရင်လာပိုင်းပြန်မှာကျွန်တော်တို့ကောင်းတဲ့ပုံဆောင်ရွက်ဖို့ဆင်တွေဖြစ်ပါတယ်အဲ့ဒါအားလုံးပါလဲဆိုလို့ရှိရင်ဒီလွတ်တော်နဲ့တင်ပြလို့ရတဲ့အတွက်ပြည်သူတွေပါအဲ့ဒါအားလုံးညဝေရင်ဆင်စီနိုင်ငံတော်ရဲ့ဘတ်ဂျက်ဟာလုံလောက်မှုရှိပါဒါပေမဲ့ဒီရောက်မှာတတိယတစ်ခါလေးကိုရှော့တော့ခြင်းအားဖြင့်မိမိရှော့တော့တဲ့အဲ့ဒီတစ်ခွက်ပိုးလေးထိနေအားဖြင့်ညဝေပြီးလို့ရှိရင်ပိုင်ဆိုင်ကြီးရဲ့တူကလုံတဲ့ဆင်တွေရှိတယ်ဒါကျွန်တော်ဝေရင်ဆင်စားရတဲ့ကောင်းတဲ့အားဖြင့်ဒီနေရာကကျွန်တော်ဝေရင်ဆင်ဒီကနေ့ဆိုရင်ဘာဖြစ်ပါလဲဒီတယောက်တစ်ယောက်ကဆော့တော့ချင်းအားဖြင့်ဆိုတဲ့အစီအစဉ်ကိုကျွန်တော်စတင်ဖြစ်ပြီးပါတယ်။ဒါလို့လည်းအချို့တွေတိုင်ပြထားပါတယ်။ဒီဘက်ကလည်းတိုင်ပြလို့နိုင်ငံတော်ကမတက်နိုင်တဲ့ဘာသာပြန်လာတယ်။စီစဉ်နဲ့ဆော်ဖို့စီစဉ်တယ်။ဒါဖြစ်နေတယ်။ဒီကနေ့ဆိုတဲ့ဆော့တော့ချင်းဒီကိုပြောရတဲ့ချိန်မှာကျွန်တော်အတူတူနဲ့စာဖြစ်မိပဲလားဘယ်လိုချိန်မျိုးတွေဖြစ်ပြီးပို့တာလဲ။မိမိရဲ့ပုံစံနဲ့ပြီးမိမိဘယ်မှာထောက်တာလဲပိုက်ဆံထောက်ရည်ကိုဆောင်မှာဖြစ်ပါကျွန်တော်အဝတ်စားနေဆောင်ရမှာလို့ကျွန်တော်ဝန်ကြီးဌာနကဆောင်ရွက်မှုစီစဉ်တာကျွန်တော်ရေးဆွဲပြီးပါပြီ။နိုင်ငံလုံးပြည်ပြည်ထက်မှတ်နေဒီအစီအစဉ်ကိုဆောင်ရွက်ဆိုင်ရယ်ဆိုရင်ခုလိုဝန်ကြီးရနိုင်ငံတော်ကမတက်နိုင်တဲ့နေရာကိုဝန်ကြီးဆောင်ရွက်ပေးတော့မယ်တဲ့ကြောင်းဆက်လက်ပြောကြရပါမယ်။အားလုံးကိုကျေးဇူးတင်ပါတယ်။
ခုလိုမှမှသာသာစကားများအစီအစဉ်ရောက်ပါခင်ဗျာ။ကြည့်ရှုနားဆင်ကြတဲ့ပြည်သူတွေအားလုံးကိုကျေးဇူးတင်ပါတယ်။မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။